Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ18ရက်အင်္ဂါနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို9တိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်။
ကျွန်တော်အောင်လူပါဒီညနေနားဆင်ရမယ့်သတင်းလေးထဲမှာတော့အီရန်နိုင်ငံကသူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုလိုက်နာမှုရှိကြောင်းအမေရိကန်ဆိုရကမနေ့တုန်းကဖတ်မှန်တည်ပြလိုက်ပါတယ်။အရသားတွေပေါ်ဒါဦးလက်နဲ့တိုက်ခိုက်မှုတွင်ဆီးရီးယားစစ်ဘက်ဆိုင်ရာအရာရှိတွေနဲ့သိပ္ပံပညာရှင်16ဦးကိုဥရောပသမ္မတ EU ကအရေးယူတန်ခတ်ဖို့ဆုံးဖြတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနားလောင်နေတူချင်ညာပြေးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ဟုတ်ကဲ့နိုင်ငံသားပြည်သူတို့ဒီမှာကျွန်တော်တို့တနည်းအားဖြင့်ချင်းဆိုင်တာအားကြောင့်ဒီကနေနာမယာပုံပြဆိုင်ဘယ်လိုဖြစ်လို့ဖြစ်နေတာလဲဒီလိုဒါဝင်ဖြစ်နေတာသူ့ကိုအခြေယူပြီးတော့ဒီဘဟန်ဒီအရုံမှာပဲချက်ပြီးတော့
ဖန်ဆီးခံထားတဲ့သတင်းထောက်တို့ရဲ့အမှုကိစ္စနဲ့ပတ်သက်လို့မြန်မာသတင်းသမားများကကွယ်ရေးကော်မတီကကိုတာလုံဆောင်ထက်ပြောသွားတာပါဒီအကြောင်းနဲ့တူရခိုင်ပြည်နယ်ကပြဿနာကိုဖြေရှာတဲ့နေရာမှာအပြုသဘောဆောင်ချဉ်းကပ်ဖို့လိုတဲ့အကြောင်းမြန်မာနိုင်ငံလုံးညိုရဲ့အကြံပေးရပြောဆိုချက်နဲ့ဒီတစ်ခါဒီမြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်တန်အမတ်ကြီးနဲ့မြန်မာအစိုးရခေါင်းဆောင်တို့တွေ့ဆုံဆွေးနွေးမှုလုပ်ခဲ့တဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
ယူအန်ငါတူရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုလိုက်နာမှုရှိကြောင်းအမေရိကန်ဆိုရကမနေ့တုန်းကထပ်မံတည်ပြလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့အဆိုအဆုံးသဘောတူညီချက်တရအဖြစ်နဲ့အရင်ကဝေဖန်ထားဥပါတယ်။အမေရိကန်ရဲ့ဥပဒေပြဋ္ဌာန်းချက်အရယူအန်နိုင်ငံအနေနဲ့သဘောတူညီချက်ကိုလိုက်နာမှုရှိမရှိရပ်ပေါင်း90မှာတစ်ချိန်နိုင်ငံခြားရေးဥညီဌာနကကွန်ဂရက်စ်တွတ်တော်ကိုအတိအပြေးအကြောင်းကြားမှာဖြစ်ပါတယ်။အမေရိကန်ဆိုရအကြီးအကဲအရာရှိတူကတော့သဘောတူညီချက်ပါအချက်တွေကိုယူအန်နိုင်ငံကလိုက်နာတယ်ဆိုပေမဲ့သဘောတူညီချက်ရဲ့ရည်ရွယ်ချက်တွေကိုလိုက်နာမှုပြက်ကွက်နေတာကြောင့်ပုံမဖိအားပေးနိုင်အောင်သမ္မတထရန့်အစိုးရကမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းပြောဆိုခဲ့ပါတယ်။ယူအန်နိုင်ငံကအကြမ်းဖက်ဝါဒီတွေကိုအားပေးနေပြီးအစ္စရေးနိုင်ငံပေါ်ရန်လိုတဲ့သဘောထားရှိနေစေဖြစ်တယ်လို့အမေရိကန်ကိုစိုက်ဘာအင်တာနက်ကတဆင့်တိုက်ခိုက်တာလူခွင့်ရေးချုပ်ပေါက်မှုတွေကျူးလွန်တာလို့လောက်ရမျိုးတွေရှိနေတဲ့အန်ဒီယန်အရှိဆုံးတိုင်းပြည်တစ်ခုဖြစ်အမေရိကန်အစိုးရကယုံကြည်ထားကြောင်းလည်းသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ဒီလိုလောက်ရတွေကသဘောတူညီချက်ရဲ့ရည်ရွယ်ချက်တွေကိုအလေးမထားရောက်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။သဘောတူညီချက်ထဲမှာအားနည်းချက်တွေအများအပြားရှိနေပြီးဒါတွေကိုလည်းသမ္မတထရန့်အစိုးရကပြင်ဆင်ဖို့ကြိုးစားနေကြောင်းအမေရိကန်အစိုးရအကြီးအကဲရှိနောက်တူကပြောဆိုခဲ့တယ်လို့သမ္မတဟောင်းဘရက်ဥပမာလက်ထက်မှာသဘောတူညီချက်ကိုအကောင့်ထက်ဖို့ကျင့်သုံးခဲ့တာကိုလည်းဝေဖန်ပြောဆိုခဲ့ပါတယ်။ယူအန်နိုင်ငံရဲ့နျူကလ িয়ার သဘောတူညီချက်ပေါ်အမေရိကန်အစိုးရရဲ့ယက်တိချက်ကိုပြန်လည်သုံးသပ်နေကြောင်းလည်းပြောဆိုခဲ့ကြတာပါ
။ကြီးစံတွေနဲ့စစ်လက်နက်ထိပ်ဖို့တွေပုံစံထုတ်လုပ်တဲ့ program တွေပါဝင်တဲ့ software တွေကိုခိုးယူပြီးအီရန်နိုင်ငံကိုရောင်းချဖို့ကြံစည်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အီရန်နိုင်ငံသားနှစ်ဦးကိုအမေရိကန်ပြည်နယ်တရားရုံးတစ်ခုကတရားစွဲဆိုထားပါတယ်။တင်းလာနယ်ကထုတ်ပြန်တဲ့ဆွဲချက်တွေအရအီရန်တက်ကတော့စစ်ဖက်နဲ့အစိုးရအဖွဲ့တွေကို software တွေပြန်လည်ရောင်းချဖို့အသက်35နှစ်အရွယ်မိုဟာမက်ဆိုင်ဒ်အာဂျီကအသက်39နှစ်အရွယ်မိုဟာမက်ရီဇာခန်ကိုကုမ္ပဏီကွန်ပျူတာတွေကိုဖောက်ဝင်ပြီးတော့ software တွေကိုခိုးယူဖို့ခိုင်းစေခဲ့တယ်လို့ဆိုပါတယ်။သူတို့နှစ်ဦးအပါအဝင်2013ခုနှစ်မှာဖမ်းဆီးပြီးတော့မနစ်အကျဉ်းသားလဲလှယ်ရေးအစီအစဉ်နဲ့အီရန်နိုင်ငံကိုပြန်ပို့ပေးခဲ့တဲ့တတိယမြောက်လူသူတို့ကို Vermont ပြည်နယ်အခြေစိုက် Aerotech Associate ကုမ္ပဏီရဲ့ကွန်ပျူတာတွေထဲခိုးဝင်ခဲ့တယ်ဆိုပြီးတော့ဆွဆွဲထားတာပါ။ခိုးယူလိုက်တဲ့ software တွေထဲမှာ Aerotech ကုမ္ပဏီရဲ့ PRODAS လို့ခေါ်တဲ့ Silent Rocket ပုံစံဒီဇိုင်းနဲ့သုံးသပ်မှုစနစ်တွေပါဝင်ပါတယ်။အဲ့ဒီနည်းပညာတွေပြပတင်ပို့ခွင့်ကိုအမေရိကန်အစိုးရကထိန်းချုပ်ထားတာဖြစ်တယ်လို့အီရန်အပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်ခါပိတ်ဆို့မှုအရအရေးကြီးနည်းပညာတွေကိုအီရန်နိုင်ငံစီတင်ပို့ခွင့်ပိတ်ပင်ထားတာလည်းဖြစ်ပါတယ်။ဆွဲချက်တွေအရရီဇာခန်ကကွန်ပျူတာတွေကိုခိုးဝင်သူဖြစ်ပြီးအခြေကတော့ program တွေကိုရောင်းချဖို့တာဝန်ယူသူဖြစ်တယ်လို့ဆိုပါတယ်။အီရန်နိုင်ငံကိုရောက်နေကြတယ်လို့ယုံကြည်ရတဲ့သူတို့နှုတ်ကို Rutland မြို့ Vermont Federal ပြည်နယ်တရားရုံးမှာတရားစွဲဆိုထားတာဖြစ်ပြီး Pan-Brand တွေလည်းထုတ်ထားတာဖြစ်ပါတယ်။
အရသားတွေပေါ်ဒါဟုလက်နက်နဲ့တက်ခတ်မှုမှာပတ်သက်ဆက်နွယ်သူတွေဖြစ်ဆီးရီးယားစစ်ပစံရအရာရှိတွေနဲ့သိပ္ပံပညာရှင်16ဦးကိုဥရောပသမ္မတ EU ကအရေးယူတန်ခတ်ဖို့ဆုံးဖြတ်လိုက်တဲ့ပေါ်အမေရိကန်ပြည်အောင်စုကကြိုဆိုလိုက်ပါတယ်။အလားတူဗြိတိန်နိုင်ငံချန်ဝင်ကြီး Boris Johnson ကလည်းချီးကျူးစကားပြောကြားခဲ့တာပါ။
Got a very good agreement on sanctions against those who are responsible for chemical weapons attacks in Syria.
ဆီးရီးယားနိုင်ငံမှာဒါဟုလက်နက်နဲ့တက်ခတ်မှုတွေတာဝန်ရှိတဲ့သူတွေပေါ်အရေးယူတန်ခတ်ဖို့သဘောတူညီချက်ကောင်းတစ်ခုရရှိခဲ့ပြီးဒါဟုလက်နက်နဲ့တက်ခတ်မှုမှာပါဝင်ပတ်သက်သူ188ယောက်နဲ့နောက်ထပ်လူရှိဦးပေါ်ကန့်သတ်မှုတွေပိုင်ဆိုင်မှုတွေကိုထိန်းချုပ်တာတွေလိုအရေးယူတဲ့လုံရက်တွေကိုတွေ့ရတာဝမ်းမြောက်ဝမ်းသာဖြစ်ရကြောင်း ဗြိတိန်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့တာပါဗြိတိန်နိုင်ငံလားနဲ့ချီပါဝင်ခဲ့တဲ့တခတ်ရည်ယူဖို့စတင်ကြိုးပမ်းမှုအစအိုင်းမှာ EU အနေနဲ့စာဝတ်နိုင်စွမ်းရှိပါမလားဆိုတဲ့တန်တရားအမြင်တွေရှိခဲ့ပြီးတဲ့နောက်အခုလိုရည်ယူတန်ခတ်နိုင်ခဲ့တဲ့အတွက်ကျေနပ်မိကြောင်းလည်းဗြိတိန်နိုင်ငံရဲ့ဝန်ကြီးကပြောဆိုသွားပါတယ်စီရဲနိုင်ငံခန့်ချေခုံးမြို့မှာပြီးခဲ့တဲ့ April လတဲ့စာရဲစိတ်တက်ငွေနဲ့တက်ခတ်မှုကိုတော့ကုလသမဂ္ဂနဲ့ဒါဟုလက်နဲ့တာစီအဖွဲ့တို့ကပူးတွဲစုံစမ်းစစ်ဆေးနေပါတယ်အမေရိကန်ကတော့တက်ခတ်မှုအတွက်သမ္မတဘရှာအာဆတ်အစိုးရကိုပြစ်တင်ပြောဆိုခဲ့တယ်လို့ဒါဟုလက်နဲ့တက်ခတ်ခဲ့တယ်လို့ယုံကြည်ရတဲ့စီးရီးယားလေတက်ခြေဆိုင်စခန်းကိုလည်းအမေရိကန်ကလေကြောင်းကနေတတုံပြန်တက်ခတ်ခဲ့တာပါစီးရီးယားဆိုရကတော့အရသားတွေထိခိုက်သေးခဲ့တဲ့အရင်တုန်းကရောအခုနောက်ဆုံးဒါဟုလက်နဲ့တက်ခတ်မှုတွေမှာပါပတ်သက်ဆက်နွယ်မှုမရှိကြောင်းငင်းဆန်ထားပြီးအတိုက်ခံတွေကိုရင်ညွန်းသုံးလုံးလေးရှိတဲ့အချင်းဖက်ဝါရီတွေရဲ့လောက်ရတာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်
အရင်အမေရိကန်အစိုးရလက်ထက်ကျမရေးဆောင်ရှောက်မှုစနစ်ပြုတ်ပြန်ပြောင်းလဲဖို့ Republican တွေကြိုးပမ်းနေတာမှာအထက်လွှတ်တော်လူများစုကောင်းဆောင် Republican အမတ် Mitch McConnell ကပြီးခဲ့တဲ့သတင်းမှာတင်ပြခဲ့တဲ့ဥပဒေမူကြမ်းကိုသူတို့ထောက်ခံမှာမဟုတ်ဘူးလို့နောက်ထပ် Republican အထက်လွှတ်တော်အမတ်နှစ်ဦးကပြောဆိုလိုက်တာကြောင့်မနေ့ကတင်းလာနေကြတဲ့ဥပဒေကြမ်းကိုအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့မအောင်မမြင်ဖြစ်ခဲ့ပါတယ်ဒီမူကြမ်းဟာလက်ရှိ Obama ကျမရေးဆောင်ရှောက်မှုဥပဒေထက်ပိုကောင်းမလာသလိုကုန်ကျစရိတ်နည်းအောင်လဲမလုပ်နိုင်တာကြောင့်ဥပဒေမူကြမ်းသစ်ကိုလက်ခံမှာမဟုတ်တဲ့အကြောင်း Kansas ပြည်နယ်ထက်လွတ်တော်အမဂျယ်ရီမော်ရန်နဲ့ဥတာပြည်နယ်အထက်လွတ်တော်အမမိုက်ကလီရောကကြေညာချက်တွေအတိအကျထုတ်ပြန်ခဲ့ကြတာပါဥပဒေသစ်ကလူပေါင်းတန်းနဲ့ချီရဲ့ကျမရဲ့အမခံတွေဖျက်တော့ပြလိုက်နိုင်တာကြောင့်လက်ရှိစနစ်ပြောင်းလဲပြစ်မဲ့အပေါ်တခြား Republican အမတ်တွေကလည်းကန့်ကွက်ထားတာရှိပါတယ်အထူးသဖြင့် Medicaid လိုလူသိများတဲ့ Number တဲ့ American တွေအတွက်ကျမရဲ့ဆောင်ရှားမှုအစီအစဉ်တွေနှဲပါသွားနိုင်တာကြောင့်ဖြစ်ပါတယ်ပြီးခဲ့တဲ့ဂျွန်လာရောကဒီဥပဒေမူကြမ်းကိုအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ကြိုးစားခဲ့ပေမဲ့ထောက်ခံမဲ့အလုံးလောက်မရရှိခဲ့တာကြောင့်ရက်ရွှေဆိုင်ခဲ့ပြီးအခုဒုတိယအကြိမ်ပြင်ဆင်မှုတချို့လုပ်ပြီးမဲခွဲဆုံးဖြတ်ဖို့ကြိုးစားတာလည်းဖြစ်ပါတယ်
UAVE ကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAVE အမေရိကန်တန်မြန်မာဘာသာစစ်စင်ရဲ့အင်ကာနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေသစ်ပြဋ္ဌာန်းဖို့စီစဉ်နေတဲ့သမ္မတနီကိုလတ်စ်မာဒူရိုပေါ် PRP ကိုယူရပြီးခြားသာပြင်းနေမှာတနေ့ကထူထူသိပ်စင်တဲ့ဟိုတက်ခန်တွေစော်ဝနေပါတယ်။တက်ခန်အုပ်စုတွေကကမကတလို့စီစဉ်ခဲ့တဲ့လူလူဆန္ဒခံယူပွဲမှာတော့ဖွဲ့စည်းပုံအခြေခံဥပဒေသစ်ရေးဆွဲမဲ့အထူးလွှတ်တော်အတွက်ကိုယ်စားလှယ်ရွေးချယ်မဲ့သမ္မတရဲ့အကြံစီကိုစွန့်လွှတ်ဖို့နိုင်ငံလုံးကမဲဆန္ဒရှင်တွေရဲ့သုံးပုံလုံးနီးပါသဘောထားပေးခဲ့တာပါ။ဆန္ဒခံယူပွဲရဲ့ရလဒ်ကတော့မလိုက်နာမဖြစ်လိုက်နာဖို့တာဝန်တော့မရှိပါဘူး။သမ္မတမာဒူရိုကတော့အတိုက်ခံတွေရဲ့တနင်္ဂနွေနေ့ကလူလူဆန္ဒခံယူပွဲဟာတရားဝင်မှုမရှိတဲ့အကြောင်းပြောဆိုခဲ့ပြီးဇူလိုင်လ30ရက်နေ့မှာအထူးလွှတ်တော်တရားဖွဲ့စည်းမဲ့အစီအစဉ်ကိုအကောင့်ထဲဖော်နိုင်မှုလဲဆက်လက်ကြိုးပမ်းနေပါတယ်။ဗင်နီဇွဲလားသမ္မတအနေနဲ့အစီအစဉ်တိုင်းဆက်လုပ်မယ်ဆိုရင်အမေရိကန်ကပြင်းထန်ပြီးပြတ်သားတဲ့စီးပွားရေးပိတ်ဆို့တံခါးမှုတွေချမှတ်မဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကသတိပေးပြောဆိုထားပါတယ်။
အင်ဒိုနီးရှားနိုင်ငံရဲ့လွတ်တော်ဥက္ကဋ္ဌကိုဒေါ်လာတန်ပေါင်းများစွာပါဝင်ပတ်သက်နေတဲ့ electronic မှတ်ပုံတင်စနစ်စတင်အသုံးပြုရေးအကျင့်ပြတ်ချဆောက်မှုအရှုပ်တော်ပုံတွင်ပါဝင်ပတ်သက်နေသူအဖြစ်တင်ပြရှိနေကြပါတယ်။ electronic မှတ်ပုံတင်စနစ်စတင်ရဲ့အတွက်ချလာပေးတဲ့ဒေါ်လာတန်440ရဲ့သုံးပုံနှစ်ပုံဖြစ်နှိပါဖြစ်တဲ့ဒေါ်လာတန်ပေါင်း190အထိ2011ခုနဲ့2012ခုနှစ်အတွင်းအလွယ်သုံးစားလုပ်ခဲ့ကြတော့ပါ။ဒီကိစ္စမှာလွတ်တော်ဥက္ကဋ္ဌဆေယာနိုဗန်ဒိုပါဝင်ပတ်သက်ကြောင်းလုံလောက်တဲ့အထောက်အထားရရှိထားပြီလို့အစိုးရအဖွဲ့ရဲ့အကျင့်ပြတ်ချဆောက်မှုတိုက်ဖျက်ရေးကော်မရှင်အကြီးအကဲအာဂတ်ရာဟာဂျိုကတနင်္လာနေ့မှာပြောပါရယ်ဂုတ်ကာပါတီရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့နိုဗန်ဒိုဟာသူကိုယ်တိုင်ရောတခြားသူတွေပါချမ်းသာလာအောင်အာဏာအလွယ်သုံးစားလုပ်ခဲ့တယ်လို့ယုံကြည်ရကြောင်းရာဟာဂျိုကပြောပါရယ်လွတ်တော်ဥက္ကဋ္ဌနိုဗန်ဒိုကဆွဆွဲချက်တွေကိုအင်္ဂါနေ့သတင်းစာရှင်းလင်းပွဲတစ်ခုမှာညင်ပယ်သွားပါရယ်တရားရေးဝန်ကြီးနဲ့ပြည်ထောင်ရေးဝန်ကြီးဟောင်းအပါအဝင်တခြားအဆင့်မြင့်အရာရှိတွေလည်းဒီအရှုပ်တော်ပုံနဲ့ညီဆွနေတာပါအစိုးရအရာရှိနှစ်ဦးတို့လည်းဒီကိစ္စနဲ့လက်တလောအမှုရင်ဆိုင်နေရတဲ့အတွက်အစိုးရအဖွဲ့အတွင်းအချင်းပြတ်ချဆမှုစန့်ကျင်ရေးလှူလာတဲ့သမ္မတဂျိုကိုဝီဒိုတို့အနေနဲ့ဒီကိစ္စကိုဘလောက်ပြည့်ပြည့်တသားကန့်တွင်မလဲဆိုတာစံတက်လိုက်တာလည်းဖြစ်ပါတယ
်။ Eastern Situation ရဲ့ပုံကံမှုတွေကိုစစ်တပ်ကနှစ်လကြာစစ်စင်ရေးတွေဆင်နွှဲနေတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းမှာစစ်အုပ်ချုပ်ရေးမင်းကိုဒီဇင်ဘာလထိတတန်းတိုးဖို့တမန်ရော်ဒရီဂိုဒူတာတီကလွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်။ IS Island ဆွေးရောက်ဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ထိတ်တဲစစ်သွေးကြွခေါင်းဆောင် Isinilo Happylong ကိုဖမ်းဆီးဖို့ လုံခြုံရေးတပ်ဖွဲ့တွေရဲ့ကြိုးပမ်းမှုတွေမအောင်မြင်ဖြစ်ခဲ့ရပြီးနောက်ပိုင်းဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းသေဆုံးသူရေထွက်ရာ900ကျော်ထိရှိနေပါပြီ။ခရီးရန်ပြားကြောင်တစ်ခုပါဝင်အဆောက်အဦများပြားကိုစစ်သွေးကြွတွေမိရှုဖြစ်စီခဲ့ပြီးလူများပြားကိုလည်းတစားကန်ဖြစ်ဖမ်းဆီးခဲ့ရကလူရည်20တန်းရှိတဲ့ကျွန်းပေါ်မှာရပောင်း60ကျားစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်လိုက်ကြောင်းတမန်တော်ဒူတာဒီကမေလ23ရက်နေ့မှာကြေညာထားပါ။ဖိလစ်ပိုင်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရတမန်ရဲ့အမိန့်ဟာလာမယ့်စနေနေ့ဇူလိုင်လ22ရက်နေ့မှာပြည့်ပြည့်တော့မှာဖြစ်ပါတယ်။ဖိလစ်ပိုင်တမန်ရဲ့ပြောခွင့်ရပုဂ္ဂိုလ်အနက်စတိုအပလာကတော့တမန်အမိန့်ပြည့်ပြည့်မဲ့အချိန်မှာပုံကံမှုတွေကိုစစ်တပ်ကပြီးသက်ချေမုန်းနိုင်အောင်မဟုတ်သေးတဲ့ကြောင်းဒီကနေ့ပဲမနီလာမြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
အမေရိကန်စစ်သည်မော်တွေတိုင်ဝမ်ကျွန်းကိုတွားရောက်ဖို့ဖြစ်လာစေမဲ့အမေရိကန်ရဲ့ကာကွယ်ရေးဥပဒေကြမ်းသစ်ထွက်ပေါ်လာပြီးတဲ့နောက်အမေရိကန်ပြည်ထောင်စုနဲ့တိုင်ဝမ်တို့ကြားဘလို့စစ်ဖက်ဆက်ဆံရေးကိုမဆိုအခိုင်အမာဆန္ဒကြောင်းတရုတ်နိုင်ငံကထပ်လောင်းပြောဆိုလိုက်ပါတယ်။အမေရိကန်လွှတ်တော်ကတောက်ကြနေမှာအတည်ပြုလိုက်တဲ့2018ဘဏ္ဍာရေးနှစ်ရဲ့အမေရိကန်အမျိုးသားကာကွယ်ရေးလုတ်ပိုင်ခွင့်အဥပဒေကတိုင်ဝမ်ဆိုင်ရာပြည်ထောင်ချက်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအတွက်အခိုင်အမာပြင်ဆင်မှုတွေလုပ်ထားတယ်လို့လည်းပြောခွင့်ရလူခန်းကဘီဂျင်းမှာပြောဆိုသွားပါတယ်။
နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာနဲ့အရင်ဆုံးစပါမယ်။ရခိုင်ပြည်ထနာအဖြစ်ရှာတဲ့နေရာမှာပြည်သဘောဆောင်ချင်းကားဖို့လိုနေတယ်လို့မတူညီတဲ့နှစ်ဖက်အတိုင်းအဝိုင်းအတွက်အခြေခံလိုအပ်ချက်တွေကိုမြန်မြန်တတမြစ်တင်ပေးဖို့လိုအပ်နေတယ်လို့မြန်မာနိုင်ငံလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောကြားလိုက်ပါတယ်။ဒီနေ့အင်္ဂါနေ့အမျိုးသားပြန်လည်တင်ပြရင်းနဲ့ငင်းချင်းရေးဘို့ဌာနမှာရန်ကုန်အခြေစိုက်နိုင်ငံတကာတန်တမန်တွေကိုဖိတ်ကြားရှင်းလင်းပွဲမှာအခုလိုပြောကြားခဲ့တာပါ။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကိုတောရောက်ခွင့်မပြုတဲ့အတွက်နိုင်ငံတကာကနေဝိုင်းဝန်းဝေဖန်နေချိန်မှာပဲအခုလိုတန်တမန်တွေကိုဖိတ်ကြားဆွေးနွေးခဲ့တာဖြစ်ပါတယ်။နိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးဦးတောင်ထွန်းကရခိုင်ပြည်နယ်မှာစိန်ခေါ်မှုတွေအများကြီးရှိနေဆဲဖြစ်ပြီးလုံခြုံရေးအခြေအနေဟာရှုပ်ထွေးနေဆဲဖြစ်ကြောင်းအခုလိုပြောပါတယ်။
As you know, the new government has been in office for just over a year.
ဆူအတေတလာခဲ့ပြီးတနစ်ကာလအချိန်အထိစိန်ခုံမှုတွေအများကြီးနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။ငင်းချိုင်းလုပ်ငန်းစဉ်အတွက်လည်းအခက်အခဲတွေအများကြီးရှိနေပါသေးတယ်။ဆက်ပြီးတော့စူးစမ်းလှုပ်ဆောင်နေပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်လို့ကတော့အခြေအနေတွေကအတော်လေးရှုပ်ထွေးနေသေးပါ
။ဒီဒေသအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေကိုဒီနှစ်ဆန်းပိုင်းကစပြီးပြန်လည်ဝင်ရောက်ခွင့်ပေးထားတာမို့အခုဆိုရင်အထောက်ကူလိုအပ်တဲ့ဒေသမှာ95ရာခိုင်နှုန်းလောက်ကိုကုလသမဂ္ဂနဲ့ NGOs အဖွဲ့တွေတွားရောက်ပြီးအကူအညီပေးနေနိုင်ပြီဖြစ်ကြောင်းလည်းပြောပါတယ်။ဒီဒေသကိုသတင်းမီဒီယာမရောက်နိုင်ဘူးလို့ဝေဖန်ကြပေမဲ့အောက်တိုဘာ9ရက်ဖြစ်စဉ်ပြီးမနစ်ကဒီဇင်ဘာလကစပြီးပြည်ရင်းမီဒီယာအဖွဲ့တွေနှစ်ချိန်တိုင်တိုင်တွားရောက်ခဲ့တယ်လို့မကြခင်ကပဲပြည်ပမီဒီယာတွေကိုပါတွားရောက်ကြည့်ရှုနိုင်အောင်ဆောင်ရွက်ပေးခဲ့တယ်လို့ပြောပါတယ်။ဒါအပြင်ဒေသရင်းတရားဥပဒေစိုးမိုးနိုင်အောင်စူးစမ်းနေဆဲဖြစ်တဲ့အပြင်နေဆက်ချင်းထိဆက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခေလုံသူတွေအရေးဖြည့်ရှင်းနိုင်ဖို့အတွက်နိုင်ငံတော်အတိုင်းအမြခံကိုယ်တိုင်စူးစမ်းနေတယ်လို့သူကိုယ်တိုင်လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ထိတွေ့ဆက်ဆံပြီးလှုပ်ဆောင်နေတယ်လို့နေဆက်မှဆက်သွယ်ရေးအရာရှိတွေထားပြီးနှစ်နိုင်ငံနေကြားဆောင်တက်တွေပူးတွဲပြီးကင်းလှည့်တာ24ချိန်ရှိပြီလို့ဆိုပါတယ်။ဒါအပြင်မစ္စတာကိုဖီအန်နန်ရဲ့ရခိုင်ရေးအကြံပေးချက်တွေအတိုင်းယာနှုံးဖြင့်မလုပ်နိုင်သေးပေမဲ့အတော်များများကိုလှုပ်ဆောင်နိုင်ခဲ့ကြောင်းနဲ့ဒေသရင်းလုံခြုံရေးအဖွဲ့တွေအတွက်တင်နန်းပေးတာတွေနဲ့လူမှုဘဝဖွံ့ဖြိုးရေးလှုပ်ဆောင်နေတဲ့အခြေအနေတွေကိုရှင်းပြခဲ့ပါတယ်။ဒါ့အပြင် IDP ဥယျာဉ်ရွှေပြောင်းနေရာသူတွေနေရာပြောင်းနိုင်ဖို့လုပ်တဲ့နေရာမှာစခန်း3ခုကိုပိတ်သိမ်းနိုင်ခဲ့တယ်လို့ပြောပါတယ်။အခုလိုရခိုင်ပြည်ထနာအဖြစ်ရှာတဲ့နေရာမှာအပြုသဘောဆောင်ချင်းကပ်ဖို့အတွက်လိုအပ်တယ်လို့မြန်မာနိုင်ငံလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောကြားခဲ့ပါတယ
်။Situation in Rakhine, and it is our hope that we will have the understanding of the international community.
ရခိုင်ပြည်နယ်အခြေအနေကထိလွယ်ရှလွယ်အခြေအနေမှာရှိနေဆဲဖြစ်ပါတယ်။အတိုင်းအဝိုင်းနှစ်ခုကြားမှာထိထပ်ပူတဲ့နားလည်မှုရှိလာဖို့မျှော်လင့်ထားပါတယ်။မတူညီတဲ့နှစ်ဖက်အတိုင်းအဝိုင်းအတွက်အခြေခံလိုအပ်ချက်တွေကိုများများတာတာမြင့်တင်ပေးနိုင်ဖို့အတွက်လိုအပ်နေပါတယ်။ဒါကိုရည်တူအနေနဲ့လည်းဖြည့်ရှင်းနိုင်ဖို့ကြိုးစားနေတယ်လို့ရည်ရှိအနေနဲ့လည်းအပြည့်ရဖို့အပြည့်သဘောဆောင်တဲ့ချင်းကပ်မှုမျိုးတွေလုပ်ဖို့လိုနေပါတယ
်။ရန်ကုန်ခြေဆိုင်နိုင်ငံခြားတန်ရုံးတွေကတာဝန်ရှိသူတွေကိုဖိတ်ကြားရှင်းလင်းတဲ့ပွဲမှာနိုင်ငံတော်အတိုင်းအမြခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင့်ဆွေက မရသေးရင်ကကျင်းပခဲ့တဲ့21ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးနဲ့ပတ်သက်ပြီးအချက်38ချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့အောင်မြင်မှုတွေရှိခဲ့တယ်လို့ပြောပါတယ်။ NCA ပြည်ရဲ့စာချုပ်ကိုအဖွဲ့အစည်းပေါင်းဝင်လက်မှတ်ရေးထိုးနိုင်အောင်ကြိုးစားနေတယ်လို့ငြိမ်းချမ်းရေးအတွက်နိုင်ငံရေးဆွေးနွေးမှုတွေကိုဆက်ပြီးလုပ်သွားမယ်လို့ဝန်ကြီးဦးကျော်တင်ဆွေကပြောပါတယ
်။The NCA has opened the door to political dialogue through the Union Peace Conference.
နိုင်ငံရေးဆွေးနွေးပွဲတွေဆက်ပြီးကြီးမားမှာဖြစ်တယ်လို့အစိုးရအဖွဲ့အနေနဲ့ NCA စာချုပ်မှာအဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးလာဖို့ဆက်ပြီးစူးစမ်းမှလည်းဖြစ်ပါတယ
်အခုလိုဖိတ်ကြားရှင်းလင်းပြီးဆွေးနွေးတဲ့ပွဲကိုအာဆီယံနိုင်ငံတွေအပါအဝင်နိုင်ငံရချားကတန်တမန်တွေနဲ့တာဝန်ရှိသူအများအပြားတက်ရောက်ခဲ့ကြတာဖြစ်ပါတယ်
ဒေါက်ကင်မြတ်သက်ပြောပြခဲ့တာပါရှင်အခုဆက်လက်ပြီးတော့မြောက်ကိုရီးယားနဲ့မြန်မာနိုင်ငံဆက်ဆံရေးကိစ္စရာတွေကိုတလဲကြည့်ကြရအောင်ပါမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်တန်အမတ်ကြီးဂျိုးဆက်ယွန်ဟာမြန်မာနိုင်ငံမှာရောက်ရှိနေစဉ်မြောက်ကိုရီးယားရေးကိုဆွေးနွေးဖို့ရှိကြောင်းအမေရိကန်နိုင်ငံရေးဌာနကအတည်ပြုပြောဆိုပါတယ်အရင်စစ်အစိုးရလက်ထက်တွင်မြောက်ကိုရီးယားထံကနေမြန်မာနိုင်ငံကစစ်လက်နက်တွေဝယ်ယူခဲ့တဲ့တဲ့တွေထွက်ပေါ်ခဲ့တာကြောင့်အရင်ကရှိခဲ့တဲ့အဲ့ဒီလက်နက်ရောင်းဝယ်သဘောတူညီမှုအကျဉ်းအကြံတွေရှိမှကိုအမေရိကန်ကစိုးရိမ်နေပုံရတဲ့အကြောင်းအကဲခတ်တွေကသုံးသပ်ကြပါတယ်အပြည့်အစုံကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါရဲ့ရှင
်အမေရိကန်အထူးကိုယ်စားလှယ်တန်အမတ်ကြီးဂျိုးဆက်ယွန်းဟာဇူလိုင်လ17ရက်ကနေ23ရက်နေ့ထိစင်ကာပူနိုင်ငံမှာကျင်းပတဲ့အာရှအရှေ့မြောက်ပိုင်းပူးပေါင်းဆောင်ရွက်မှုညီလာခံကိုတက်ရောက်ခဲ့ပြီးတဲ့နောက်ဒေသတွင်းမှာမြန်မာတနိုင်ငံတွေကိုခီးဆက်ခဲ့တာဖြစ်ပါတယ်သူရဲ့ခီးစဉ်အတွင်းမြောက်ကိုရီးယားအရေးကိစ္စအတွက်မြန်မာအစိုးရခေါင်းဆောင်အနေနဲ့ဆွေးနွေးမှာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဌာနအရှေ့အာရှရေးရာပြောခွင့်ရကတ်တီနာအာဒမ်စ်ကပြောပါတယ်
Special Representative Yoon is traveling to Burma to meet with officials to discuss North Korea. The United States is working with countries around the world to increase the
DPRK. The Chukwu Zim Se-yong-ha, Myanmar-nang-ang utwayabji, Suya-ya-shi-dui-ne-kwi-sung-wa, Myanmar-korea-ne-pate-lu-sini-ma-phi-pari. Amerika-bidang-su-ga, Gba-tuan-shi-nang-ang-ri-ne-bu-bang-bi, Myanmar-korea-bo-tantama-yi-ne-si-ba-yi-ya-wang-jin-ta-mu-gu-do-si-bu- Choban-ni-ra-phi-pari. Myanmar-korea-ga-sede-pi-lo-ni-re- တရားမွေနဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးပြစ်လွတ်တဲ့အစီအစဉ်တွေပေါ်နိုင်ငံတကာလူ့ဖွဲ့စည်းကစန့်ကျင်ရမှာသွေးစည်းခိုင်မာမှုရှိတယ်ဆိုတာကိုပြသဖို့အတွက်ဖြစ်ပါတယ်
။တာမကြီးယွန်းဟာမြန်မာနိုင်ငံမှာနေရကြနေထိုင်မှုဇူလိုင်လ18ရက်နေ့ကနေဆက်ရောက်ခဲ့တာမှာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်တို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်မှုကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ရုံးကသတင်းထုတ်ပြန်ခဲ့သလိုမြန်မာနိုင်ငံရဲ့ဌာနပြောခွင့်ရကလည်းမြောက်ကိုရီးယားနဲ့တန်တမာရေးအရာဆက်ဆံမှုသာရှိပြီးစစ်ဖက်ဆက်ဆံရေးမရှိကြောင်းရိုက်တာသတင်းဌာနကိုပြောကြားခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမေအောင်လိုင်နဲ့တွေ့ဆုံစဉ်ကိုရီးယားကျွန်းဆွယ်အရေးအာရှပစိဖိတ်ဒေသတည်ငြိမ်အေးချမ်းရေးနဲ့ကြွယ်ဝချမ်းသာရေးအမေရိကန်မြန်မာစစ်ဖက်ဆက်ဆံရေးပုံမှန်တိုးမြှင့်ရေးကိစ္စတွေကိုတာမတ်ကြီးယွန်းကတင်ပြဆွေးနွေးခဲ့ပြီးဗိုလ်ချုပ်မူကြီးမေအောင်လိုင်ကလည်းမြန်မာအနေနဲ့ကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার ကိမဲ့စုံဖြစ်စေလိုတဲ့အကြောင်းနဲ့မြန်မာနိုင်ငံအတွင်းလက်နက်ကန်ပဋိပက္ခတွေခြုံငင်းပြီးငြင်းချရေးရရှိအောင်ကြိုးပမ်းနေတဲ့အကြောင်းတွေကိုဆွေးနွေးခဲ့တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ Facebook စာမျက်နှာကတဆင့်ထုတ်ပြန်ထားပါတယ်။1983ခုနှစ်မှာရန်ကုန်မြို့မှာရှိတဲ့အာဇာနည်ဘိမှန်ကိုမြောက်ကိုရီးယားကဘုံခွဲတိုက်ခတ်ခဲ့ပြီးတဲ့နောက်နိုင်ငံတန်တမာဆက်ဆံရေးပြတ်တောက်ထားခဲ့ရာကစစ်အစိုးရလက်ထက်2009ခုနှစ်မှာတန်တမာဆက်ဆံရေးကိုပြန်လည်တည်ဆောက်ခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်အတွင်းမြောက်ကိုရီးယားထံကနေစစ်လက်နက်ပစ္စည်းဝယ်ယူမှုတွေရှိခဲ့တာမှာဗိုလ်ချုပ်ကြီးသူရရွှေမန်းကိုတိုင်မြောက်ကိုရီးယားကိုတွားရောက်ပြီးနှစ်နိုင်ငံစစ်ဖက်သဘောတူညီမှုတွေကိုလက်မှတ်ရေးထိုးခဲ့တာပါသမ္မတဦးသိန်းစိန်အစိုးရလက်ထက်မှာလည်းမြောက်ကိုရီးယားထံကစစ်လက်နက်ပစ္စည်းဝယ်ယူမှုနဲ့ပတ်သက်လို့2013ခုနှစ်ဇူလိုင်လအတွင်းမှာပဲကာကွယ်ရေးဌာနပစ္စည်းထုတ်လို့ရုံးရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေကိုမြောက်ကိုရီးယားထံကစစ်လက်နက်ပစ္စည်းမဝယ်ဖို့ကန့်တတ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုချိုးဖောက်တယ်ဆိုပြီးအမေရိကန်ဘာနာရေးဌာနကအရေးယူခဲ့ပါတယ်။မြောက်ကိုရီးယားကအခုနောက်ဆုံးစမ်းသပ်ပြင်လွတ်လိုက်တဲ့တိုက်ချင်းပစ်ပဲ့ထိန်တုံးကြီးဟာအမေရိကန်ကပြည်နယ်တစ်ခုဖြစ်တဲ့အလာစကာအထိရောက်နိုင်မှာဖြစ်တဲ့အတွက်ကုလသမဂ္ဂကမြောက်ကိုရီးယားအပေါ်ပုံမပြင်းထန်တဲ့ပိတ်ဆို့ရေးယူမှုတွေချမှတ်ထားတဲ့ကြားကပဲမြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်တည်ဆောက်ရေးအစီအစဉ်ကိုတိုးချဲ့လှုပ်ဆောင်လာနိုင်တာကြောင့်အမေရိကန်အပါအဝင်နိုင်ငံတကာကစိုးရိမ်မှုတွေဖြစ်ပေါ်နေတာပါ။ဒါကြောင့်တာမကြီးယွန်းအနေနဲ့နိုင်ငံတကာရဲ့သွေးစည်းညီညွတ်မှုကိုရရှိလိုတဲ့အတွက်တချင်ကမြောက်ကိုရီးယားနဲ့စစ်လက်နက်ပစ္စည်းအယောင်းအဝယ်သဘောတူညီမှုလက်ကျနေရှိနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုတွားရောက်ပြီးစိုးရိမ်မကင်းဖြစ်မှုတွေကိုဆွေးနွေးခဲ့ပုံရတယ်လို့သုံးသပ်မှုတွေရှိနေပါတယ်။မြန်မာအရေးကြွမ်းကျင်သူ George Town တက္ကသိုလ်ကဂုံတူဆောင်ပါမောက်ခ David Steinberg က
I think the United States, which is obviously very concerned about North Korea, at the present moment wants to make sure that there's no funding coming into North Korea.
North Korea ရေကိုလက်ရှိမှာစိုးရိမ်မှုတွေဖြစ်နေတဲ့အမေရိကန်က North Korea ကိုမြန်မာအပါဝင်ဒေတာတဲ့ကတခြားနိုင်ငံတွေစီကနေငွေကြေးစီးဆင်းမှုတွေမရှိစေရေးအမေရိကန်ကတေချာစေခြင်းမုံရပါတယ်။ဒါကြောင့်လဲ North Korea ကထိတွေ့ဆက်ဆံနေတဲ့အတိုင်းဝိုင်းထဲမှာမြန်မာနိုင်ငံမပါနေရအောင်နောက်ပြီးတော့ကုလသမဂ္ဂကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံကလိုက်နာနေတယ်ဆိုတာတေချာအောင်တမ်မကြီးကျွန်းအခုလိုတွားရောက်ဆွေးနွေးတာဖြစ်ပါတယ
်။မနေ့စက်တင်ဘာလ29ရက်နေ့ကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေး Sub Committee ကျနာပွဲမှာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell ကမြန်မာစစ်တပ်တွေမှာမြောက်ကိုရီးယားနဲ့ဆက်လက်လုကင်နေတဲ့သူတွေရှိနေသေးကြောင်းဒါဟာလွန်ခဲ့တဲ့9နှစ်စစ်အာဏာရှင်လက်ထက်တုန်းကလက်ကျန်နေဖြစ်တယ်။ဒါပေမဲ့လက်ရှိအစိုးရရောစစ်တပ်ကပါဒါကိုတားမြစ်ရမယ်ဆိုတာကိုနားလည်သဘောပေါက်တယ်လို့သူမြင်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်တင်ပြခဲ့တာဖြစ်ပါတယ်။ဒါအပြင်ဒီဇွန်လ4ရက်နေ့ကတိုက်ချင်းပစ်ပတ်ထိန်ဒုံးကြီးပစ်ခတ်ခဲ့တဲ့ကိစ္စအပါဝင်မြောက်ကိုရီးယားကကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်နေတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်တဲ့အကြောင်းလဲဆွေးနွေးဖြစ်တယ်လို့အထူးကိုယ်စားလှယ်ယွန်ကပြောတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံပြန်ကြားရေးအရာရှိ John Groff က VOA မြန်မာပိုင်းကိုပြောပါရတယ်။ဒါကြောင့်မြောက်ကိုရီးယားရဲ့အခုလိုရန်လိုတဲ့အပြုအမူတွေကိုဒဏ်ပြန်ဖို့မြောက်ကိုရီးယားပေါ်ပို့ပြီးတော့ဖိအားပေးနိုင်တဲ့နည်းလမ်းတွေအကြောင်းကိုလဲဆွေးနွေးခဲ့တယ်လို့အထူးကိုယ်စားလှယ်ယွန်ကပြောကြောင်းပြန်ကြားရေးအရာရှိကပြောပါရတယ်ရှင်။အခုဆက်လက်ပြီးတော့ဒီဖန်စီခံထားတဲ့သတင်းထောက်တွေရဲ့အမှုကိစ္စတွေကိုတင်ပြပေးပါမယ်။ပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံထားတဲ့ The Voice Editor ချုပ်အမှုရုံးထုတ်ချိန်လာရောက်တဲ့သတင်းသမားတဦးချင်းစီကိုသတင်းမှတ်တမ်းသဘောမျိုးဓာတ်ပုံရိုက်ယူခဲ့တဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကတကြတဦးကို2019နိုင်ငံသားများဤပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးရေးဥပဒေနဲ့အညီအရေးယူပေးဖို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကဒီကနေ့ဗဟန်တရားရုံးမှာတရားစွဲဆိုလိုက်ကြပါတယ်။တစ်ချိန်တည်းမှာပဲစစ်တပ်ကမတရားအသိမ်းဆက်သွယ်မှုပုံမှန်ဆက်ခွန်မြင်ဆောင်တင်တဲ့တရားစွဲဆိုပြီးရှမ်းပြည်နယ်တီဘောအကျဉ်းထောင်မှာချုပ်နှောင်ထားတဲ့သတင်းသမား3ယောက်ကိုသတ်မှတ်ရုံးချိန်ထက်စောပြီးဒီကနေ့တီဘောတရားရုံးမှာရုံးထုတ်သွားပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကအပြည့်အစုံပြောပြပေးမှာပါရှင်။
ပြည်ရတဲ့ဇွန်လ30ရက်နေ့ကဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံထားရတဲ့ The Voice Editor ချုပ်ကိုကျော်မင်းစုရဲ့အမှုရုံးထုတ်ချိန်သတင်းသမားတဦးချင်းစီကိုသတင်းမှတ်တမ်းသဘောမျိုးဓာတ်ပုံရယူခဲ့တဲ့အပေါ်ရန်ကုန်တိုင်းစစ်ဌာနချုပ်ကတက်ကြွဆိုးမြင့်အောင်ကို2019နိုင်ငံသားများဤပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးရေးဥပဒေနဲ့အညီအရေးယူပေးဖို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကဒီကနေ့ဗဟန်တရားရုံးမှာတရားစွဲဆိုနိုင်ရေးဦးတိုက်လျှောက်ထားခဲ့ပါတယ်။ဒါ့အပြင်ဒီလိုမျိုးရန်ကုန်တိုင်းစစ်ဌာနချုပ်ကတက်ကြွဆိုးမြင့်အောင်ဓာတ်ပုံဗီဒီယိုရိုက်ကူးခဲ့တာဟာဥပဒေချိုးဖောက်တာမဟုတ်ဘူးဆိုပြီးဗဟန်တရားရုံးကအမှုဖွင့်တာကိုပယ်ချခဲ့တဲ့အပေါ်လဲတဆက်တည်းရဲစခန်းတာဝန်ရှိသူကိုပါတရားစွဲဖို့စီစဉ်ခဲ့တယ်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကကိုတာလွန်ဆောင်ထက်ကအခုလိုပြောပြပါဗျာ။
ကျွန်တော်တို့ရဲ့ဓာတ်မားတွေလှုပ်ရှားမှုပေါ့နော်လိုက်ပြီးတော့ကျွန်တော်တို့လည်းတာနိုင်မှုတတိယမျိုးနဲ့တူးရှင်းစီရဲ့လှုပ်ရှားမှုလိုက်ပြီးတော့ဒီကအမှတ်တမ်းကျင်တာပေါ့နော်နောက်ရောက်ခံလိုက်တာကျွန်တော်တို့ရဲ့ဟိုပေါ့နော်နိုင်ငံသားထုတ်ရလွတ်လပ်မှုကိုထိခိုက်နိုင်အောင်တော့ဖြစ်တော့ရှာမလဲဟဲ့မတန်းတယ်အဲ့တော့အဲ့လိုမတန်းတယ်လို့ပြောမှာကိုကျွန်တော်တို့ကရဲစခန်းကိုဇူလိုင်လ3ရက်နေ့တွက်တိုက်တယ်တွက်တိုက်တဲ့အခါမှာရဲစခန်းကဇူလိုင်လ9ရက်နေ့မှာကျွန်တော်တို့အကြောင်းပြန်လာငယ်နေများကြီးပုံပြဆိုင်ရလွတ်လပ်မှုနဲ့ပုံပြဆိုင်ရမတူမှုကာကွယ်ရေးအစီအစဉ်နဲ့မင်းတို့ဆောပါဘူးဆိုကျွန်တော်တို့အကြောင်းပြန်ပါเนาะကျွန်တော်တို့ကကျွန်တော်တို့နိုင်ငံသားအခွင့်အရေးအခုဘာလဲကျွန်တော်တို့တနည်းအားဖြင့်ချင်းချောက်တာပေါ့နော်အဲ့ဒါကြောင့်ကျွန်တော်ကငယ်နေများကြီးပုံပြဆိုင်ရလွတ်လပ်မှုနဲ့ပုံပြဆိုင်ရမင်းတို့ကာကွယ်ရေးအစီအစဉ်ကသူကအရေးကြီးလို့ကျွန်တော်ကဒီဗဟန်တရားရုံးမှာတက်ချက်ပြုရအောင်ဒီလိုဥတိုက်ဆောင်တယ်နောက်တစ်ခုကကျတော့ကျွန်တော်တိုင်ရက်ဖွင့်တာကိုမင်းတို့ဆောမှာဘူးဆိုတရားရုံးကဆုံးဖြတ်မှာတရားရုံးကအဆုံးဖြတ်ပေးလို့ရဲရဝင်ပြီးဆုံးဖြတ်တဲ့အတွက်ကြောင့်ရဲကလည်းဒီဥပဒေနဲ့အမူပဲအရေးကြီးလို့ဆိုတော့ဗဟန်တရားရုံးကိုနောက်ထပ်တမှုချက်ချောင်းမမှုပါနော်အဲ့လိုလို့ကျွန်တော်တင်လိုက်ပါတယ်အဲ့တော့တရားရုံးကဒါအကြောင်းပြန်လို့ဆိုတော့20ရက်နေ့ဒီနေ့ကျွန်တော်ကကျွန်တော်တို့ရဲ့အမှုကိုလက်ခံမခံသူတို့ဆုံးဖြတ်တာကိုကြောက်ပြန်မှာမဟုတ်ဘူးဗဟန်နဲ့တရားပြည်တော်ပြောင်းတယ်ကျွန်တော်တို့ရဲ့အမှုကိုအကြောင်းပြန်လိုက်ပါတယ်အဲ့တော့20ရက်နေ့မှာကျွန်တော်တို့လက်ခံမခံလို့ပြပါတယ်အဲ့တော့လက်မခံဆိုရင်ကျွန်တော်ခံဆက်မခံလက်မခံတိုင်းရတယ်ဒါလည်းလက်မခံလို့ရှိတယ်ပြောင်းပြီးအဲ့ဒီအမှုတော်ချက်ဒီလိုတက်ပါ
ဒီကနေ့မှာပဲရှမ်းပြည်နယ်တီဘောရုံးမှာတော့တက်မတော်ဘက်ကမတရားသိမ်းဆက်သွယ်မှုပုံမှန်ဆက်ခွန်တင်တဲ့တရားစွဲဆိုပြီးရှမ်းပြည်နယ်တီဘောအချင်းတောင်မှာချုပ်နှောင်ခံထားရတဲ့သတင်းသမား၃ယောက်ကိုနမ်ဆန်တရားရုံးကနေတီဘောတရားရုံးကိုယုံပြောင်းပြီးတဲ့နောက်တက်မတ်ယုံချင်းထက်စော်ပြီးယုံထုတ်သွားပါတယ်တရားရုံးထုတ်စစ်ဆေးခဲ့တဲ့နောက်ဆုံးအခြေအနေကိုတော့ Democratic မြန်မာအသံ DPP ရဲ့သတင်းအယ်ဒီတာတဦးဖြစ်တဲ့ကိုတန်းဝင်းထွတ်ကအခုလိုပြောပြပါတယ
်နမ်ဆန်မှာလုံလုံရေးမကောင်းလို့ဆိုပြီးတော့တီဘောကိုခေါ်လာတယ်တီဘောမှာချုပ်တယ်လူတွေကတီဘောမှာဒါပေမဲ့နမ်ဆန်တရားရုံးကတရားကြည့် ီကိုစားဆိုပြီးတော့ပြီးပေါ်မှာရမန်ယူတယ်ဆိုတော့27ရက်နေ့ကညမန်ယူတယ်ဆိုတော့လေ17ရက်နေ့ရုံးချင်းလေးပဲဖြစ်သွားတာပေါ့နော်17ရက်နေ့မှာဒီကသတင်းတောက်တွေအုပ်စုလိုက်သွားပြီးစနပ်ပြမယ်ပါညာလဲသတင်းကြားတယ်လေဆိုတော့9ရက်နေ့မှာနောက်ညမန်နှစ်ပတ်ထပ်ယူလိုက်တယ်ဆိုတော့ပြီးခဲ့တဲ့ပတ်ကကျွန်တော်တို့လိုက်သွားတယ်ကျွန်တော်တို့ရှိနေတွေလိုက်သွားတယ်လေလိုက်သွားပြီးတော့ရှိနေပါဝါလွှဲတယ်ရှိနေထောင်ထဲဝင်တွေ့တယ်နောက်ပြီးခဲ့တဲ့ရက်ပိုင်းမှာပဲကျွန်တော်တို့ရှိနေကိုသူတို့အကြောင်းကြားလာတယ်တဲ့တောင်းမယ်ခရိုင်တရားရုံးအကြောင်းကြားလာတယ်တဲ့ဟိုနတ်ဆန်မှာမဖြစ်တော့ဘူးဒီဘောကိုရုံးကြောင်းတင်လာတယ်ပေါ့နော်ဒီဘောကိုရုံးကိုကြောင်းမယ်ပေါ့ရုံးကြီးက27ရက်နေ့မလုတ်ခဲနဲ့နောက်တစ်ပတ်ကိုရွှေ့ရပေါ့ဗျာတရားကြည့်မအားလို့ပြောတယ်ရွှေ့တာလို့ပြောတယ်နောက်တစ်ပတ်တုတ်သွားတဲ့သဘောပေါ့နော်အဲ့လိုမျိုးပြောတယ
်အခုလိုမျိုးသတင်းသမားတွေတိုင်းရင်းသားလက်နက်ကိုင်နယ်မြေအတွင်းသတင်းသွားယူတာကိုမတရားအသိဆက်သွယ်မှုပုံမှန်နဲ့အရေးယူတာဟာသတင်းမီဒီယာဥပဒေနဲ့ဆန့်ကျင်ပြီးလက်ရှိပြည်သူအစိုးရသွားနေတဲ့ဒီမိုကရေစီလမ်းကြောင်းကိုထိခိုက်စေနိုင်တယ်လို့တိုင်းရင်းသတင်းမီဒီယာရဲ့သတင်းအယ်ဒီတာဦးစင်လင်းကပြောပါတယ
်သတင်းသမားတွေကဒါသူတို့လို့ဘယ်လိုလုပ်တာဒါကိုသူပေးရတဲ့ဘောင်းနဲ့ပဲပြောရင်ကွန်စတီကျူရှင်းမှာလည်းပဲဒါသူတို့ဒီလူလောက်ခုနဲ့ပတ်သက်လို့အခြေခံပြောထားတာရှိတယ်အစိုးရဘက်ကထုတ်ထားတဲ့ဥပဒေထဲမှာပေါ့ဆက်ကောင်စုဘက်ကလုပ်ထားတဲ့ဥပဒေထဲမှာပေါ့ဒီဥပဒေနှစ်ခုလုံးထဲမှာလည်းပဲသတင်းတော့တဲ့ဟာလူလလသတင်းရယူခွင့်ရှိတယ်ရယူနိုင်တယ်နော်လူလလသွားနိုင်တယ်လာနိုင်တယ်ဆိုတော့ဒီအချက်တွေပေါ်မှာအခြေခံပြီးပြောမှရှင်တော့ဒီကနေ့သတင်းတော့တဲ့ထားထားတဲ့ကိစ္စဟာလက်ရှိသွားနေတဲ့နိုင်ငံရေးအခင်းအကျင်းနဲ့ဆိုရင်တော့ဆန့်ကျင်တဲ့ဖြစ်နေတော့တမောဘက်ကသဘောထားနဲ့အစိုးရဘက်ကသဘောထားနော်ဒီသဘောထားနှစ်ခုလေပဲဇုံပြာရှားနာနေတယ်လို့မြင်နေရတာ
ပေါ့ NND ဆိုရလက်ထက်မှာတော့သတင်းချက်လက်စီးစင်းမှုပို့ပြီးတော့မှထိန်းချုပ်ခံလာရသလားဒါမှမဟုတ်သတင်းမီဒီယာလွတ်လပ်ခွင့်တွေဟာပို့ပြီးတော့မှဖိနှိပ်မှုရှိလာသလားဆိုတာကိုလည်းသတင်းမီဒီယာသမားတွေဘက်ကဝေဖန်မှုတွေနဲ့မေးခွန်းထုတ်လာနေခြင်းလည်းဖြစ်ပါတယ်ရှင်
ရရှိမှာခင်ရုံတိုင်းဝန်ကြီးချုပ်ရဲ့ဒီတက်မတော်ကာဝေးဦးစီးချုပ်ခန်းကဏ္ဍနဲ့ပတ်သက်လို့မှတ်ချက်စကားအပေါ်မှာတက်မတော်ကနေပြီးတော့ညင်ညာချက်တွေထုတ်ကန့်ကွက်လာတဲ့နောက်ဒီစကားအပေါ်မှာရုံတိုင်းဝန်ကြီးချုပ်ကတောင်းပန်ရတဲ့အထိဖြစ်ခဲ့ရပါတယ်။ NLD အစိုးရနဲ့တက်မတော်ကြားဆက်ဆံရေးအခြေအနေအထူးသဖြင့်တော့ဒီ NLD အစိုးရအလေးထားဆောင်ရွက်နေတဲ့တက်မတော်နဲ့အမျိုးသားညီကြားစီဆိုတာဘယ်အထိခီးပေါက်နေပြီလဲဆိုတာမေးခွန်းဖြစ်လာပါတယ်။ဒီကြောင့်အခုအင်ကာနေဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေ VOE ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပြပို့ထားမယ်ဆိုရင်ဒိုင်းရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးပါမယ်။ဒါမှမဟုတ်မိမိတို့မေးမြန်းလူရာဆွေးနွေးလူရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချုပ်တင်ပြပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ။
ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနောက်နောက်ရကြထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကြီးညာပေးပါမယ်ရှင
်။ယူနန်ငါတူရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုလိုက်နာမှုရှိကြောင်းအမေရိကန်ဆိုရကမနေ့ကထပ်မံတည်ပြလိုက်ပါတယ်။အမေရိကန်ဆိုရကြီးရန်ရရှိသူကတော့သဘောတူညီချက်ပါချက်တွေကိုယူနန်နိုင်ငံကလိုက်နာတယ်ဆိုပေမဲ့သဘောတူညီချက်ရည်ရွယ်ချက်တွေကိုလိုက်နာဖို့ပြက်ကွက်နေတာကြောင့်ပုံမပြားပေးနိုင်အောင်တမနာထရန့်ဆိုရကမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်ပြည်သူ့ Republican Party ကနောက်ဆုံးအကြိမ်ကျန်းမာရေးဆက်ရှမှုဥပဒေကိုပြင်ဆင်ရေးကြိုးပမ်းမှုတွေကပါတီဝင်ကထက်တော်မှန်ဦးကထောက်ခံမှုပေးမှာမဟုတ်ကြောင်းပြောဆိုလိုက်တဲ့အတွက်မနေ့တုန်းကပဲမအောင်မြင်ဖြစ်ခဲ့ရပါတယ်။တမနာဟောင်း Barack Obama လက်ထက်ကကျန်းမာရေးဆက်ရှမှုဥပဒေကိုပြတ်သိမ်းပြီးအစားထိုးမဲ့ဥပဒေကြမ်းတစ်ရပ်ကိုတော့ထက်တော်လူများစုခေါင်းဆောင် Mitch McConnell ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလူသိရှင်ကြားထုတ်ပြန်ထားတာပါ။ကိုယ်စားလှယ108ရဲ့ထက်တော်မှာအတိုက်ခံဒီမိုကရက်ကိုယ်စားလှယ48ရောက်စလုံးကကန့်ကွက်မဲ့အကြောင်းပြောဆိုထားပြီး52ရက်ထားတဲ့ Republican တွေအနေနဲ့လည်းပါတီတွင်းကကန့်ကွက်သူ2ယောက်ထက်မပိုမှသာဥပဒေကိုအတည်ပြုနိုင်မှာလည်းဖြစ်ပါတယ်။ရတားရီပေါ်တာဦးလက်နက်နဲ့တက်ကက်မှုမှာပတ်သက်ဆက်နွယ်သူတွေဖြစ်စီးရီးယားစစ်ပဆိုင်ရာအရာရှိတွေနဲ့သိပ္ပံပညာရှင်16ဦးကိုဥရောပသမဂ္ဂ EU ကအရေးယူတန်ခတ်ဖို့ဆုံးဖြတ်လိုက်တဲ့ပေါ်အမေရိကန်ပြည်တော်စုကကြိုဆိုလိုက်ပါတယ်။အလားတူဗြိတိန်နိုင်ငံရဲ့ဝန်ကြီး Boris Johnson ကလည်းချီးကျူးစကားပြောကြားလိုက်တာပါ။စီးရီးယားနိုင်ငံခန်ရှဲဟုံးမြို့မှာပြီးခဲ့တဲ့ဧပြီလတဲ့စာရင်စိတ်တမ်းဝင်တဲ့တက်ကက်မှုကိုတော့ကုလသမဂ္ဂနဲ့ဒါဦးလက်နက်တားဆီးအဖွဲ့တို့ကပူးတွဲစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။
တရင်အချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာပါဒီညနေ့အစည်းအဝေးထုတ်လို့ရေမူကမဆုမုံဖြစ်ပြီးအင်ဂျင်နီယာကတော့ skip sick ဖြစ်ပါတယ်ကျွန်မရှားပုံပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ VOA American အသံညနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00-9:00တိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ည9:00-10:00ထုတ်လွှင့်မဲ့ရေဒီယိုအစည်းအဝေးတွေကိုတော့လိုင်းဒိုမီတာ24.25-30.50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
Thank you.
This program has come to you from the Voice of America, Washington.